ဝမသမမှုတွေအထူးသဖြင့်သတင်းသမားတွေမရောက်ဆိုင်တဲ့နေရာတွေနိုင်ငံတကာကလည်းအာရုံမဆိုင်နိုင်တဲ့နေရာတွေဝေးလံခံပြီးရတဲ့နေရာတွေလည်းပဲမဲယုံတွေကအများကြီးရှိပါတယ်ဆိုတော့ဒီနေရာတွေမှာလည်းဒီနေရာတွေမှာသတင်းသမားတွေရဲ့မျက်ကွယ်ဆိုတော့ဒီနေရာမှာမစမားမှုတွေအများကြီးဖြစ်လာနိုင်လို့ထင်ပါတယ်ဒီကိစ္စကဘယ်လိုလုပ်ကြမလဲဘယ်လောက်ဆိုရင်ကြာရှိပါ့မလဲ
Well I think that is something to be concerned about and that also creates
ဟုတ်ပါတယ်ဒါဟာလည်းစိုးရိမ်စရာပါပဲသတင်းအချက်လက်တွေမရရှိနိုင်မဲ့ဟာကွက်ဖြစ်နေနိုင်ပါတယ်ဟာကွက်ဖြစ်နေတဲ့အတွက်ကောလာဟာလာတွေပေါ်ထွက်လာနိုင်ပါတယ်ကောလာဟာလာဆိုတာသတင်းမရနိုင်လို့ဖြစ်ပေါ်လာတာပါဒါကြောင့်ဖုံးကွယ်ထားခြင်းမရှိဖို့ပွင့်လင်းမြင်သာမှုရှိဖို့အတွက်ကျမတို့အားထုတ်ရမှာဖြစ်ပါတယ်အစိုးရအနေနဲ့လည်းအတက်နိုင်ဆုံးပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်ရမှာဖြစ်ပါတယ်အစိုးရပြောတာကိုလည်းလူလူကယုံရမယ်အစိုးရရဲ့ပြောကြားချက်တွေလည်းခိုင်လုံစိတ်ချရဖို့ယုံကြည်လောက်တဲ့အခြေအနေရှိရပါလိမ့်မယ်ဒီအတွက်သတင်းသမားတွေမေးမြန်းတာကိုလည်းပြန်လည်ဖြေကြားပေးရမှာဖြစ်ပါတယ်ဆိုတော့ဒါဟာကျဲဥနဲ့ကျမလိုပါပဲကောင်းမွန်တဲ့ဒီမိုကရေစီစနစ်တည်းရထွန်းကားဖို့အတွက်သူတို့ဘာရည်ရည်အမှန်မှန်ကန်ကန်စီစစ်ပြီးမှတာဝန်တိတိရေးတဲ့မီဒီယာတွေဖြစ်ရမယ်။ပွင့်လင်းမြင်သာပြီးတော့သတင်းထုတ်ပြန်ပေးဖို့လိုလိုလားလားရှိတဲ့အစိုးရဖြစ်ရမယ်။ကောလာဟာလာကိုကောလာဟာလာမှန်သိတဲ့ပြည်သူလူထုဒါဟာ Facebook မှာရေးထားတာချက်ချင်းအတည်ယူလို့မရဘူး။တခြားသတင်းတွေနဲ့ညှိပြီးအတည်ပြုရမယ်ဆိုတာနားလည်သဘောပေါက်တဲ့ပြည်သူလူထုလည်းဖြစ်ရပါလိမ့်မယ်။ဒါတွေအားလုံးချက်ချင်းမဖြစ်ထွန်းနိုင်ပါဘူး။အချိန်ယူရပါလိမ့်မယ်။
ဟုတ်ကဲ့ general က facebook ဆိုလို့မှန်ပါတယ်မြန်မာနိုင်ငံမှာ social media တွေအများကြီးပေါ်ထွက်လာပါတယ်ခုဆိုတော့ဒါကိုမှန်မကန်ကန်ဆန်းစစ်တတ်ဖို့သိရကြည့်ရထင်ပါတယ်မြန်မာပြည်မှာဒီလိုမမှန်မကန် social media မှာရေးသားမှုတွေကြောင့်ဒါ communal violence တွေလူအုပ်စုချင်းပဋိပက္ခတွေခိုက်ရန်ဖြစ်ပွားမှုတွေမကြာခဏကြုံခဲ့မှုပါတယ်ဒီနေရာမှာလူမှုအနေနဲ့ဒီလိုလူမှု media ကွန်ရက်ပေါ်လေSocial media network တူမှန်မှန်ကန်ကန်ချင်းချင်းတလာအောင်ဘယ်လိုလုပ်သင့်တယ်ထင်ပါတယ်ခင်ဗျာ
Well I think again that's a long term process and actually I believe that journal
လည်းပဲအချိန်ယူရမယ်ဖြစ်စဉ်တရက်လိုပဲထင်ပါတယ်သတင်းတော့တွေကိုတိုင်းဒီကိစ္စကိုပါဝင်ဆောင်ရွက်သင့်တယ်လို့ကျွန်မထင်ပါတယ်ပွင့်လင်းမြင်သာတဲ့လွတ်လပ်ပြီးခိုင်လုံစိတ်ချရတဲ့သတင်းအချက်လက်တွေကိုတခြားလူတွေထက်သတင်းတော့တွေကအသိဆုံးပဲလို့ထင်ပါတယ်တာမန်ပြည်သူတွေကတော့အင်မတန်ဖိနှိပ်ချုပ်ချယ်တဲ့အစိုးရလက်အောက်မှာအချိန်ကာလကြာမြင့်စွာနေလာခဲ့ရတော့ကောင်းမွန်တဲ့သတင်းလောကရှိဖို့မှန်ကန်ခိုင်လုံတဲ့သတင်းအချက်လက်တွေဘာကြောင့်လိုအပ်တယ်လဲဆိုတာဘာကြောင့်အရေးကြီးတယ်လဲဆိုတာသိပြီးတော့အမြင်ရှင်းလင်းမှာမဟုတ်ပါဘူး။ဒါကြောင့်သတင်းသမားတွေကိုယ်တိုင်းကျောင်းသားတွေဆရာတွေကိုပြောရမယ်။ကျောင်းတွေမှာသွားပြောရမယ်။လူထုကိုရှင်းပြရမယ်။သတင်းလွတ်လပ်ခွင့်ဆိုတာသတင်းတောက်တွေရဲ့အကျိုးစီးပွားကြီးပဲမဟုတ်ပါဘူး။ဒါဟာလူတိုင်းရဲ့အကျိုးစီးပွားဖြစ်တယ်လူတို့အနေနဲ့သတင်းအချက်အလက်မှန်တွေကိုသိရှိဖို့လိုအပ်တယ်ဆိုတာရှင်းပြရမှာဖြစ်ပါတယ်။ခိုင်လုံစိတ်ချရတဲ့သတင်းတွေကိုလိုအပ်တယ်ဆိုတာလူတို့သိအောင်လုပ်ပေးရမယ်။အစိုးရရဲ့မှားယွင်းမှုတွေလည်းအများကြီးတွေ့ရပါတယ်။မကောင်းတဲ့ဖြစ်ရဆိုရင်ဥပမာလူတိုင်းဝိုင်းတွေကြားပဋိပက္ခတွေဖြစ်လာရင်သတင်းမောင်ချထားခြင်းကြတယ်။တကယ်တော့ဒီအချိန်မှာ text message ပို့နိုင်တာ Facebook အပါအဝင်လူမှုမီဒီယာကွန်ရက်ကတိတ်တွင်ကျနေပါတယ်။ဘယ်အရာကိုမှထိမ့်ချုပ်ထားလို့မရနိုင်တော့ပါဘူးလျှို့ပတ်ချက်ဆိုတာလည်းမရှိတော့ပါဘူးသတင်းတော့တွေကလည်းအမှန်ကိုဖော်ထုတ်ရမယ်အစိုးရကလည်းအမှန်အတိုင်းရှင်းပြပြောပြကြရမှာဖြစ်ပါတယ်ဒါမှသာအန္တရာယ်ကြီးမားတဲ့ကောလာဟာလာတွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ
်ဟုတ်ပါတယ်အန္တရာယ်ကြီးမားတဲ့ကောလာဟာလာဆိုလို့တချို့နိုင်ငံတွေပေါ့ဗျာဥပမာအဖြစ်တရုတ်လိုနိုင်ငံမျိုးမှာဆိုရင်ဆိုရှယ်မီဒီယာတွေကိုထိမ့်ချုပ်တယ်social media တွေကောလာဟာလာမဖြန့်နိုင်အောင်ဆိုပြီးတော့လိုထိန်ချုပ်တယ်လို့သူတို့အကြောင်းပြပါတယ်ဆိုတော့ဒီလိုအနာပိုင်းတွေကထိန်ချုပ်တဲ့စနစ်ကိုရောလက်ခံသင့်ပါသလားအလုပ်ဖြစ်မယ်လို့ထင်ပါလားခင်ဗျာ
Well, I have to say when I visited Burma for the first time in 2010.
ကျွန်မမြန်မာပြည်ကိုပထမဆုံးအချိန်ဖြစ်2010မှာရောက်သွားတုန်းကအင်တာနက်ကိုထိန်ချုပ်ထားတယ်အီးမေးလ်အောင်ချက်လုပ်လို့မရဘူးဆိုပြီးတော့ပြောကြတယ်ဒါပေမဲ့မြန်မာပြည်မှာလူတိုင်းဟာ IT expert တွေဖြစ်ကြပါတယ်ကွန်ပျူတာတိတ်ကျွမ်းကြပါတယ်မြမတွေဟာတိတ်တော်ကြပါတယ်ဘလို့ပိတ်ထားတစ်ဖက်ကလှည့်ပြီးတော့သူတို့ကြံဖန်ဖွင့်နိုင်ကြည့်နိုင်ကြပါတယ်ပိတ်ပင်ထိန်းချုပ်ထားတယ်ဆိုတာလည်းဘာမှအဓိပ္ပာယ်မရှိပါဘူးဆိုရှယ်မီဒီယာဆိုတဲ့လူမှုအင်တာနက်ကွန်ရက်တွေနဲ့ပတ်သက်ပြီးလူမှုရဲ့အသိပညာအရေးကြီးပါတယ်လူမှုကိုပညာပေးဖို့လိုအပ်ပါတယ်ခိုင်လုံစိတ်ချရတဲ့သတင်းဟုတ်မဟုတ်သူတို့ခွဲခြားနိုင်ရမယ်စီစစ်နိုင်ရမယ်Journalism ဆိုတာဟာလဲခိုင်လုံမှန်ကန်မှုကိုစီစစ်ရတာဖြစ်ပါတယ်။ကောလာဟာလာကိုထုတ်လွှင့်တာဟာ Journalism မဟုတ်ပါဘူး။ လူတို့အနေနဲ့သတင်းလားကောလာဟာလာလားဆိုတာခွဲခြားစီးစစ်တဲ့အလေးအကျင့်နဲ့တဖြည်းဖြည်းနဲ့ရရှိလာလိမ့်မယ်လို့ထင်ပါတယ်ရှင်
။နောက်တစ်ခုကမြန်မာပြည်မှာအရေးကြီးပါတယ်က journalist နဲ့ activist သတင်းသမားနဲ့တက်ကြွလှုပ်ရှားသူဘာကွာတယ်လဲဆိုတာလည်းပဲဒါမီဒီယာပမာခတ်တယောက်အနေနဲ့ပညာရှင်တောင်ရှင်းပြပါအောင်တချို့ကစိတ်မကွဲရဘူးခင်ဗျာဒီနေရာမှာအထူးသဖြင့်မြန်မာပြည်မှာအခုလောလောဆယ်ရှိနေတဲ့သတင်းလောကသားတော်တော်များများကိုပြောတော့ပါတော့သူတို့ဟာအရေးအခင်းဖြစ်တုန်းကကြောင်သားလူငယ်တွေဖြစ်ကြတယ်အဲ့ဒီကတစ်ဆင့်ဒါ activist တွေတက်ကြွလှုပ်ရှားသူတွေဖြစ်လာတယ်အခုအဲ့ဒီကတစ်ဆင့်တချို့ကသတင်းလောကကိုပြောင်းလာကြတယ်ဆိုတော့သူတို့ဟာ activist ပုံဖြစ်နေတယ်တစ်ခါတစ်ခါမှသူတို့ balance လုပ်ရမယ်တစ်ဖက်နဲ့တစ်ဖက်တန်းတူအခွင့်အရေး equal opportunity ပေးရမယ်ဆိုတော့နားမလည်ကြပါဘူးအဲ့လိုပေးဖို့ဆိုတဲ့ million နေကြတယ်တစ်ဖက်ဆောင်မင်းလုပ်တယ်ဒါမှန်တယ်ဆိုပြီးမှန်တဲ့ဘက်ကတစ်ဖက်ဆောင်မင်းလုပ်လိုက်ကြတယ်တခြားတစ်ဖက်ရဲ့သဘောကိုသူတို့သိပြီးတော့အလေးပေးတာမတွေ့ရပါဘူးအဲ့ဒါဘယ်လိုကွဲပြားသလဲဆိုတာလည်းမပြောပါဘူးခင်ဗျာ
Well, I think you're absolutely right about that, and that's certainly something we saw.
ရှင်ပြောတာလုံးဝမှန်ပါတယ်။ဒါမျိုးဟာအင်ဒိုနီးရှားမှာလည်းကျမတို့တွေ့ခဲ့ရတဲ့ကိစ္စပါ။ Pro Democracy Activists, Democracy လိုလားတဲ့တက်ကြွလှုပ်ရှားသူတွေနဲ့ Journalist တွေဟာအများအားဖြင့်တဖက်တည်းဖြစ်နေတတ်ပါတယ်။ Democracy ပြုပြင်ပြောင်းလဲမှုတွေအချိန်ရလာတာနဲ့အမျှ Journalist တွေဟာသူတို့ရဲ့မိတ်ဆွေ Democracy ဘက်တော်သားတွေကိုပို့ပြီးတော့ဝေဖန်တာတွေ၊မငဲ့မညာရေးတာတွေကိုလှုပ်ကြရမှာဖြစ်ပါတယ်။ကျမမိတ်ဆွေသတင်းစာဆရာကြီးတယောက်ပြောသလိုပဲ journalist ဆိုတာမိတ်ဆွေမရှိရဘူးမိတ်ဆွေရဲလို့တီးကြမထားရပါဘူးသူတို့ကိုလည်းဝေဖန်စရာရှိရင်ဝေဖန်ရမယ်လူတိုင်းကိုဝေဖန်ရမှာဖြစ်ပါတယ်ဒီအခြေအနေမျိုးကိုလည်းမြန်မာပြည်မှာမကြခင်တွေ့မြင်လာရမယ်လို့ထင်ပါတယ်အရာရာဟာတိတ်လင်းလင်းမြန်မြန်ပြောင်းလဲနေတာပါ2010တုန်းကကျမရောက်သွားတဲ့အချိန်မှာအခုလိုဟာတွေဖြစ်လာနိုင်လိမ့်မယ်လို့ဘယ်သူမှမတွက်ခဲ့မထင်ခဲ့ကြပါဘူးအခုအခါတကယ်ရွေးကောက်ပွဲတစ်ခုကျင်းပတော့မယ်ဆိုတော့တိတ်အံ့အားတင့်စရာကောင်းပါတယ်တခါတခါလဲလူတွေကချက်ချင်းအပြောင်းလဲဖြစ်မယ်လို့ညှော်လင့်တကြပါတယ်ဒီလိုတော့လဲမဟုတ်သေးပါဘူးဒါပေမဲ့အဲ့ဒီဘက်ကိုတော့လင်းလင်းမြန်မြန်ရွေးနေပါတယ
်ဆိုတော့အင်ဒိုနီးရှားနိုင်ငံမှာရောဒီလိုတားဆီးထိန်းချုပ်ထားတဲ့မီဒီယာဘဝကနေပြီးတော့ပွင့်လင်းလွတ်လပ်တဲ့မီဒီယာအဖြစ်ကိုဘယ်လိုပြောင်းလာကြလဲဆိုတာလဲပဲနောက်ဆုံးအနေနဲ့နည်းနည်းရှင်းပြပေးပါအောင်ကျန်တဲ့
It's taken a long time, but I believe that actually now Indonesia has...
Okay, a chain, a jaji yuge ya baare. Indonesia ha, data rima, tadin lula mu, a shi zong nai ngay pini bhi lo so nai me te maare. Degay go chi ju zi a kao ne a chain ni ba. But ma a sen aro ubri te ye pya ten lai de, tabi me a sa bai ma, jimu san ya ubri ne thai tai do ra ri ro shi ge baare, nye ma bima lu baare. Press law, tadin lula kwen ubri shi ra ro kao ma ye.အသေးဖြတ်မှုပုံမှားတွေလုံဆော်မှုပုံမှားတွေလိုပြစ်မှုပုံမှားတွေနဲ့မညီစွန်းအောင်ဒီပုံမှားတွေကိုမီဒီယာဥပဒေသတင်းလွတ်လပ်ခွင့်ဥပဒေတွေကနေဖက်ထုတ်ပြစ်ဖို့လိုအပ်ပါတယ်ပြီးတော့တစ်ဖက်မှာလည်း professionalism ထွန်းကားအောင်လို့လုပ်ရပါလိမ့်မယ်ဒါဟာတိတ်ခတ်ခဲမဲ့ထင်ပါတယ်အာဏာပိုင်တွေအစိုးရတွေကိုအထောက်အကူပြုရမယ်ဆိုတဲ့စိတ်ဓာတ်ကလူမှုကိုအထောက်အကူပြုရမယ်ဆိုတဲ့ဓလေ့စရိုက်မျိုးပြောထောင်ပေးဖို့လိုပါတယ်ဒီအတွက်လည်းအချိန်ယူရမယ်ကောင်းမွန်တဲ့သင်တန်းပေးမှုကောင်းမွန်တဲ့ editor တွေခေါင်းဆောင်ကောင်းတွေကမျိုးဆက်သစ်တွေကြားမှာဒီလို professional journalism ထွန်းကားလာအောင်ပြောထောင်ပေးရပါလိမ့်မယ်။ကျမဖို့ကတော့ journalism ထက်ကောင်းမွန်မြင့်မြတ်တဲ့အလုပ်အကိုင်းဆိုတာမရှိနိုင်ပါဘူး။ journalism ဟာ democracy စနစ်မှာလူတို့အနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်ချနိုင်ဖို့အတွက်အချက်လက်မှန်တွေကိုပေးရတဲ့လုပ်ငန်းပါ
။ Thank you very much.
Thank you.
ဆိုတော့ Dr. Kinzoring ဟာမြန်မာနိုင်ငံမှာတော့အခုမီဒီယာတွေဟာရွေးကောက်ပွဲကျင်းပလာမဲ့အချိန်မျိုးမှာပြည်သူတွေစီးစင်းစီးထိုက်တဲ့အချက်လက်ကိုအမှန်တိုင်းပြောနိုင်တဲ့အချိန်ကြီးရှိပါလားခင်ဗျာမြန်မာမီဒီယာတွေ
အခုတော့အမှန်တိုင်းပြောနိုင်တဲ့အချိန်ကြီးအထက်ရောက်ရှိရလို့ပြောလို့ရပါတယ်ဥပဒေကနော်အခုလက်ရှိမှာတော့ဒီရွေးကောက်ပွဲကာလနီးကပ်လာတာနဲ့အများကဒီမီဒီယာစောင့်ကြည့်ကဲခတ်နေတဲ့အဖွဲ့တွေလည်းတော်တော်လေးရှိပါတယ်အဲ့တော့တို့အနေနဲ့ကဒီရင်းပေးပို့တဲ့ဒီရင်းရယူတဲ့အချက်လက်တွေကမှန်ကန်မျှတရည်လားပြည်သူလူထုရှိကိုအကျိုးရှိရှိရောက်ရလားဆိုတာတွေကိုစစ်အကဲခတ်နေနိုင်တဲ့အဖွဲ့တွေလည်းရှိပါတယ်ဒါပေမဲ့သူကအမြင်ပြောရရင်တော့သူတို့ကလောလောဆယ်မှာပေါ့နော်ဒီရွေးကောက်ပွဲမှာတရင်းယူမဲ့တရင်းတော့ဒီအမြင်နဲ့ဒီတက်ဆိုင်ရာမင်းဆန္ဒနေနေတွေကိုတွားပြီးတော့ကိုယ်တိုင်ချက်ဝါတင်ရပါလိမ့်မယ်တဲ့အဲ့တော့အဲ့ရှောက်လာကိုယ်တိုင်တွားတင်ရမယ်တက်ဆိုင်ရာနေနေတွေဆိုတော့ဒီဗမာကြီးအနှံ့အပြားတဏ္ဍတလျားမှာရှိတဲ့ဒီမဲယုံပေါင်းများစွာမင်းဆန္ဒနေနေပေါင်းများစွာကိုတွားပြီးတော့ဒီအတွင်းကြကြပေါ့နော်ဟိုလက်နှမ်းမျိုးကတိတ်တော့မလွယ်ဘူးပေါ့နော်ကိုယ်တိုင်သွားရှောက်ပါတင်ဖို့ဆိုတာလေတော်တော်လေးခက်ခဲနေပါတယ်အဲ့ဒါကြောင့်ဒီမင်းရဲ့တင်းတော်မြန်အသေးအမီနဲ့က အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ကနေစီနိုင်ဖို့လုပ်နေသေးကာလဖြစ်ပါတယ်ဥပဒေသား
ဟုတ်ကဲ့တော်ရင်နောက်တစ်ခုကမီဒီယာတွေရဲ့ political bias နိုင်ငံရေးအဖြစ်ဘယ်လိုက်မှုတကယ်နိုင်ငံတကာဆန်ရပြောရင်တော့မီဒီယာတွေကအမှန်ကိုပြောမယ်ဘက်မလိုက်ဖဲနဲ့ဆိုတော့အမှန်ကိုဆုံးဖြတ်ဖို့ဆိုတာလူလူရဲ့တာဝန်ဆိုပြီးတော့ပြောကြပါတယ်ဆိုတော့အခုမြန်မာနိုင်ငံရဲ့မီဒီယာတွေရဲ့ယက်တီချက်ကိုဘယ်လိုတွေးရပါလဲနိုင်ငံရေးဘလိုက်မှု political bias တိတ်များကြသလားမှန်မှန်ကန်ကန်ဒါအချက်လက်ကိုပဲသူတို့အဓိကထားပြီးတင်ပြကြတယ်လို့ယူဆပါသလား
အခုကတော့ဒီနိုင်ငံပိုင်းဒီရုပ်မြင်သံကြားတို့နိုင်ငံပိုင်းသတင်းစာတွေကတော့ဟိုလက်ရှိဒီအာဏာရပါတီကိုပို့ပြီးတော့ကြောင်းပေးတဲ့သဘောရှိပါတယ်ဟိုဒါတော့အတိအကျကြီးညီနေရတာပေါ့လေအဲ့တော့ဒီပုဂ္ဂလိကသတင်းစာတွေ channel တွေကလည်းများတော့အဖြစ်ရတော့အတိုက်ခံဘက်ကနေလေးလေးရင်းနေကြတာများတာပေါ့နော်ဒါပေမဲ့တတ်နိုင်ဆုံးစူးစမ်းပြီးတော့ဟိုပြတ်တာအောင်ဆိုပြီးတော့အားလုံးကလုပ်နေကြပါလိမ့်ဒီဒီထားထဲမှာပေါ့လေဒါပေမဲ့တူတူတူတူရဲ့ဒီထောက်ခံမှုပေါ့လေဟို popular ဟို support လို့ခေါ်ရမယ်ဟိုအချိန်တွေမှာကြတော့ဒီနေရာမှာကြည့်လိုက်ကြည့်လိုက်ပေါ့လေဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်ကိုအားပေးနေတဲ့ပြည်သက်ကပုံပြီးတော့အဆမတန်များနေရကိုတွေ့ရတယ်။အဲ့ခါကျတော့ဟိုဘိုင်းရိုက်ဖြစ်တယ်၊ပြစ်လိုက်တယ်လို့ပြောရအောင်ကလေတကယ်အရှိ့အစီအတိုင်းအမျိုးအမြင်တိုင်းသတင်းတောက်တွေနေနဲ့သတင်းပို့ရတဲ့ခါကျတော့ဘာလဲပြောပြောဒီတစ်ဖက်ပေါ့လေဒီအတိုက်ခံဘက်ကဟိုဆောင်းပေးနေရဆိုပြီးတော့တချို့တုံ့တက်ကြတာလည်းရှိပါတယ်။အဲ့တော့အချိန်ထဲမှာပဲဒီတူထန်တို့ဒီအနာရပါတီနဲ့ချက်တိုင်းနာပါတီရဲ့ရှုပ်ရှားမှုကိုကြည့်တဲ့အခါမှာကျောင်းသားကျောင်းသားကြီးတွေတွေ့နေရတဲ့ခါကျတော့တရင်းကြီးကတရင်းပေးဖို့တဲ့နေရာမှာအားနေနေတဲ့သဘောရှိရတယ်ဆိုကြတာလား